Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်စက်တင်ဘာလ19ရက်စနေနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတရထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာပါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာသတင်းတွေကိုမအေးတနာကျော်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာနယူးယောက်မြို့ကိုရောက်ရှိနေပြီးတော့အဲဒီကမြန်မာအတိုင်းဝိုင်းနဲ့မကြာခင်အချိန်ပိုင်းအတွင်းမှာတွေ့ဆုံသွားဖို့ရှိပါတယ်။ဆီးရီးယားပြည်ရဲ့စာချုပ်ကိုထပ်တိုးသွားဖို့ဆန္ဒရှိတယ်လို့အမေရိကန်နဲ့ရုရှားဆိုရတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဥရောပသမ္မဂကနေခွဲထွက်ဖို့ဗြိတိန်ကမဲခွဲဆုံးဖြတ်ပြီးတဲ့နောက်အဖွဲ့ကိုအားတက်လောင်းရင်းလုပ်ငန်းစဉ်အသစ်တစ်ရက်ချမှတ်သွားမယ်လို့ EU ခေါင်းဆောင်တွေကအခိုင်အမာပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
။ကောင်းပါပြီရှင်။27ရာစုပင်လုံညလခံအပြီးရှေ့ဆက်လုံးမဲ့ငင်းချမ်းရေးလုံငါစင်နဲ့ပတ်သက်လို့ကြားရဖို့ရှိတာကတော့
ကျွန်တော်လက်မှတ်ထိုးထားတဲ့လက်နက်ကင်ဖွဲ့ရှစ်ဖွဲ့ရေကျွန်တော်နိုင်ငံရေးပါတီတွေရေပေါ့တော့ဒါတွေကအခုဆွေးနွေးကြတာလေအဲ့တော့ဒီထဲမှာတင်လက်မှတ်ထိုးထားပြီးတဲ့အဖွဲ့တွေလည်းပဲသူတို့လည်းပါဝင်နေအောင်ဆက်ပြီးတော့ဆွေးနွေးနေတာပေါ့ဗျာ
27ရာစုပင်လုံညလခံဖြစ်မြောက်ရေးဘ ഹു ကော်မတီ2ဥက္ကဋ္ဌဦးသူဝေပါရှင်အပြည့်စုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်ကြာအပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်တစ်ခုလို့သုံးသပ်ပြောဆိုကြတဲ့တဲ့အမေရိကန်ကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူတက္ကသိုလ်မှုတွေရုပ်သိမ်းပေးဖို့လုပ်နေတာဟာအချိန်ဆောလွန်သေးတယ်လို့ Global Witness ကဗားကြောင်ယူဆရတယ်လဲဆိုတဲ့သတင်းတွေကိုကြားဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုပိုရနိုင်တဲ့မအေးတနာကျော်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်နဲ့ရုရှားဆိုရတောင်းဝန်ရှိသူတွေကတပ်တန်းတစ်ပတ်သာရှိသေးတဲ့ဆီးရီးယားပြည်ရဲ့စာချုပ်ကိုထပ်တိုးသွားဖို့ဆန္ဒရှိနေပြီးဆီးရီးယားနိုင်ငံတော်အကူအညီတွေပေးဖို့ကိစ္စကိုတော့မစတင်ရသေးဘူးလို့တောက်ကြနေကအတည်ပြုပြောကြားလိုက်ပါတယ်။ဒါပေမဲ့စစ်တမ်းတင့်နေတဲ့ဆီးရီးယားနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတခြားသဘောတူညီထားတာတော့မရှိသေးပါဘူး။အလေပိုမြို့အတွက်အသေးအံလိုအပ်နေတဲ့အရေးပေါ်အကူအညီတွေကိုတဲဆောင်လာတဲ့ truck ကအစင်40ဟာတူရကီနယ်စပ်ကအကောက်ခွန်အထူးစစ်ဆေးဂိတ်မှာရပ်နေရပြီးအဲ့ဒီ truck ကားတွေကိုရှေ့ဆက်သွားခွင့်မပေးဘဲတားထားတာနဲ့ပတ်သက်ပြီးတော့အမေရိကန်ကဆီးရီးယားဆိုရကိုပြစ်တင်လိုက်ပါတယ်။အဲ့ဒီ truck ကားတွေကိုဆီးရီးယားနိုင်ငံတဲကိုပေးဝင်သင့်ပြီးအကူအညီတွေကိုလည်းဂျနီဗာမှာသဘောတူထားတဲ့အစီအစဉ်တိုင်းဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေပေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကပြောပါတယ်အခုလိုအကူအညီပေးရေးရင်နှန်းကိုတားဆီးထားတာဟာဆီးရီးယားအစိုးရကလုပ်တာဖြစ်တယ်လို့လည်းသူကပြောပါတယ်အခြေအနေကဆီးရီးယားနိုင်ငံတဲကိုရင်နှန်းတွေဖြတ်သွားဖို့အတွက်စိတ်ချရတဲ့အခြေအနေမဟုတ်ဘူးလို့ကုလသမဂ္ဂအရာရှိတွေကတော့ပြောပါတယ်ခင်ဗျာ
ရုရှားဆိုရဝင်ရောက်နေရယူထားတဲ့ယူကရိန်းနိုင်ငံခရိုင်းမီးယားဒေသမှာတင်းငရင်နေကျင်းပမဲ့ရုရှားလွှတ်တော်ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုမှာမဟုတ်ဘူးလို့အမေရိကန်ပြည်အောင်စုကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကြေညာချက်မှာပြောသွားတာကခရိုင်းမီးယားဒေသနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ရည်တည်မှုကရှင်းပါတယ်။ဒီဒေသဟာယူကရိန်းနိုင်ငံရဲ့တစိ့ဒေသပဲဖြစ်ပါတယ်။ရုရှားကခရိုင်းမီးယားဒေသကိုထိန်းချုပ်ထားသမျှကာလပတ်လုံးဒီကိစ္စနဲ့ပတ်သက်လို့ရုရှားဘက်မှဒဏ်ခတ်ပိတ်ဆို့မှုတွေဆက်ပြီးတော့ထားရှိအောင်ပါပဲလို့မစ္စတာကာဘီကပြောသွားခဲ့ပါတယ်။ခရိုင်းမီးယားဒေသမှာတိုင်းဒေသလူမျိုးစုတွေရဲ့အခြေအနေလူတွေအပြောက်ဆုံးရှိတဲ့တဲ့င်းတွေလူအခွင့်ရေးချုပ်ဖောက်မှုတွေကြဲကြဲပြင်းပြင်းဖြစ်နေတာအပါအဝင်အဲ့ဒီဒေသကလူသားဘေးဒုက္ခဆိုင်ရာအကျပ်တဲနဲ့ပတ်သက်ပြီးတော့လည်းအမေရိကန်ပြည်ထောင်စုကအထူးစိုးရိမ်နေစေဖြစ်ကြောင်းမစ္စတာကာဘီကပြောပါတယ်။ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးပါဗလိုClim Kim ကတော့ဒီရွေးကောက်ပွဲဟာလုံးဝတရားမဝင်ဘူးလို့ပြောသွားပြီးတော့ Crimea ဒေသမှာရုရှားစစ်တပ်တွေအများကြီးဝင်ရောက်နေရာယူထားတာနဲ့ပတ်သက်ပြီးတော့လည်းစိုးရိမ်မိတယ်လို့ပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်အားလုံးနှီးပါးကတညီတညွတ်ထဲတရားမဝင်ဘူးလို့ပြောထားခဲ့တဲ့ဒေသဆိုင်ရာလူမှုစန္ဒခံယူပွဲတရက်ကျင်းပပြီးတော့2014ခုနှစ်မတ်လမှာ Crimea ဒေသရုရှားနိုင်ငံလက်အောက်ထက်ကိုရောက်သွားခဲ့တာဖြစ်ပါတယ်။ဒီလူမှုစန္ဒခံယူပွဲမကျင်းပမီကရုရှားတပ်ဖွဲ့တွေကိုခရိုင်းမီးယားကျွန်းဆွယ်တွေကိုဆစ်လွတ်ထားတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဝန်ခံခဲ့ပေမဲ့လို့2014ဧပြီလမှာစတင်ပြီးတော့လူ1000နီးပါးအသက်ဆုံးရှုံးခဲ့ရတဲ့ဒီယူကရိန်းရှေ့ချမ်းခရိုင်းမီးယားဒေသပုံကံမှုကိုတော့ရုရှားအစိုးရကထောက်ခံမှုပေးခဲ့တယ်ဆိုတာမဟုတ်ကြောင်းမစ္စတာပူတင်ကထပ်တလဲလဲညင်းဆိုထားခဲ့ပါတယ်ရှင်
Republican သမ္မတလောင်းဒေါ်နယ်ထရမ့်ကတကယ်လို့သူသာသမ္မတအဖြစ်အရွေးခံပြီးကျူဘာနိုင်ငံအနေနဲ့တချို့တသက်မမတ်တောင်းဆိုချက်တွေကိုမပြည့်မီဘူးဆိုရင်သူ့အဆိုအရအမေရိကန်နဲ့ကျူဘာနိုင်ငံဆက်ဆံရေးပုံမှန်ဖြစ်အောင်သမ္မတဥဘာမာကအလျှော့ပေးခဲ့တာတွေအားလုံးကိုပြောင်းပြန်ပြန်ပြောင်းပြစ်မယ်လို့ပြောလိုက်ပါတယ်။အ ဒီတောင်းဆိုချက်တွေထဲမှာကျူးပါပြည်သူတွေအတွက်ဘာသာရေးနဲ့နိုင်ငံရေးလွတ်လပ်ခွင့်အပြင်နိုင်ငံရေးအကျဉ်းသားအလုံးလွတ်ပေးဖို့ပါဝင်တယ်လို့လည်းမိုင်အမီမြို့မှာတောက်ကြနေကပြောခဲ့တာပါ။မိုင်အမီမြို့ဟာကျူးပါနယ်ပေါ်အများပြားနေထိုင်နေကြတဲ့မြို့လည်းဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ community ရဲ့ဖိနှိပ်မှုကိုတိုက်ပွဲဝင်နေတဲ့ကျူးပါပြည်သူတွေနဲ့အတူရပ်တည်သွားမှာပါ။ကျွန်တော်တို့ကမန်နေဘက်မှာရပ်တည်နေတာပါ။ကျူးပါနိုင်ငံနဲ့ပတ်သက်ပြီးသမရရဲ့တစ်ဖက်သက်သဘောတူညီချက်ဟာကက်စထရိုအစိုးရကိုပဲအကျိုးရှိစေတာဖြစ်ပါတယ်လို့ဒေါ်နယ်ထရမ့်ကပြောခဲ့တာဖြစ်ပါတယ်။အရင်တုန်းကတော့မစ္စတာထရမ့်ကသူ့အနေနဲ့ကျူးဘားနိုင်ငံနဲ့အခုလိုပုံမှန်ဆက်ဆံရေးဖြစ်လာတာကိုထောက်ခံကြောင်းဒါပေမဲ့လည်းအခုထပ်ပိုကောင်းတဲ့သဘောတူညီမှုကိုပို့ပြီးတော့လိုလားတယ်လို့ပြောခဲ့ပါတယ်ခင်ဗျာ
။ဥရောပသမဂ္ဂ EU တွေကနေပြီးတော့ထွက်ဖို့ Britain ကမဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာအဖွဲ့ကိုအာသစ်လောင်းရင်လုပ်ငန်းစဉ်သစ်တရချမှတ်သွားမယ်လို့ EU ခေါင်းဆောင်တွေကအခိုင်အမာပြောထားပါတယ်။ဥရောပတမက္ကအတွင်းမှာယုံကြည်မှုတွေပို့ပြီးခိုင်မာလာစေဖို့ရည်မှန်းပြီးတော့ရှင်းလင်းတဲ့နည်းပြဟာနဲ့လက်တွေ့ကြတဲ့အခြေလမ်းတွေကိုနောက်6လကြာမှထပ်ပြီးတော့စီဝေးကြတဲ့အခါဆုံးဖြတ်ချက်ချနိုင်မှုခေါင်းဆောင်28ဦးကကြိုးပမ်းနေကြတာပါ2019ခုနှစ်အစောပိုင်းမှာကျင်းပမဲ့ဒီထိပ်သီးညီလာခံဟာဥရောပတမက္ကသဘောတူစာချုပ်တွေရဲ့နှစ်60မြောက်နှစ်ပတ်လည်လည်ဖြစ်ပါတယ်ဂျမန်ဝန်ကြီးချုပ်အန်ဂလာမာကယ်ကဥရောပတမက္ကရဲ့လက်ရှိအခြေအနေဟာအမတန်အရေးကြီးနေတယ်လို့ဆလိုဗက်မျိုးရောBratislava မှာကျင်းပတဲ့တောက်ကြနေအစည်းအဝေးပေါ်မှာပြောကြားသွားခဲ့ပါတယ်။ဥရောပတမက္ကခေါင်းဆောင်တွေက Brexit နောက်ပိုင်းဗျူဟာတွေကိုနောက်မတ်လမှာချမှတ်သွားမှာဖြစ်ပေမဲ့လေ Britain ကဥရောပတမက္ကကနေပြီးတော့တကယ်အပြီးထွက်လို့ဘယ်ချိန်မှပြီးမယ်ဆိုတာသေချာမပြောနိုင်သေးပါဘူး။ဒီညီလာခံကိုမတည့်ရောက်ခဲ့တဲ့ Britain ဝန်ကြီးချုပ် Theresa May ကဒီလိုမျိုး Britain အပြီးအပိုင်ထွက်ရေးဖြစ်စဉ်ကိုနောက်နှစ်လောက်မှစမယ်လို့မှန်းထားပါတယ်ရှင်။
New American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝီကနေစနေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အားနယူးယောက်မြို့ကိုရောက်ရှိနေပြီးတော့အဲ့ဒီမှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ဒီကနေ့တွေ့ဆုံသွားဖို့ရှိပါတယ်။အဲ့ဒီနောက်တော့ဒေါက်ဆန်းစုကြည်အားဘော့စတန်မြို့ကိုဆက်လက်ခီးထွက်ခွာမှာပါ။ဘော့စတန်မြို့မှာတော့ကမ္ဘာထိပ်တန်းတက္ကသိုလ်ကြီးတစ်ခုဖြစ်တဲ့ Harvard တက္ကသိုလ် Harvard Foundation ကချီးမြှင့်မဲ့2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာဆုHarvard Humanitarian of the Year ဆုကိုလက်ခံရယူမှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဟာစက်တင်ဘာ19ရက်နေ့ကျရင်တော့ညယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပမယ်ဒုက္ခသည်နဲ့ရွှေပြောင်းချီချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပြီးတော့စက်တင်ဘာ21ရက်နေ့မှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဟာအမေရိကန်နိုင်ငံရဲ့မြို့တော်ဝါရှင်တန် DC ကိုဒီမှာ73ရက်နေ့ကစတင်ရောက်ရှိလာခဲ့တာဖြစ်ပြီးတော့သူရဲ့ဝါရှင်တန်ခီးစဉ်အတွင်းမှာတော့သမ္မတအိုဘားမား၊သမ္မတဂျိုးဘိုင်ဒန်၊နိုင်ငံသားဝန်ကြီးဂျွန်ကယ်ရီအပါအဝင်အမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အဲဒီတွေ့ဆုံခဲ့တဲ့အတွင်းမြန်မာနိုင်ငံပေါ်အမေရိကန်ကချမှတ်ထားတဲ့စီးပွားရေးတန်ခမ်းပိတ်ဆို့မှုရုံသွင်းရေးကိစ္စအပါအဝင်အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံအတွင်းမှာတာဝန်သိတဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့ဖိတ်ခေါ်ခဲ့သလိုမြန်မာဒီမိုကရေစီရဲ့အပြောင်းအလဲကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်အကူအညီပေးဖို့ကိုလည်းပြောကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်နဲ့ညောင်မှာရှိတဲ့မြန်မာတိုင်းဝိုင်းတွေ့ဆုံမှုကိုကျွန်တော်တို့ရဲ့ညာပိုင်းရေဒီယိုအတန်လွင့်အစီအစဉ်မှာအပြည့်စုံထုတ်လွှင့်ပေးသွားဖို့ရှိသလို VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာနှစ်ဆင်စက်တင်ဘာလမှာကျင်းပနေကြဖြစ်တဲ့တဆေကြီးကရော့ပွဲကိုဒီကနေ့စနေနေ့မှာစတင်ကျင်းပလိုက်ပါတယ်။ဒီပွဲတော်ဟာကွယ်လွန်သူမိသားစုဝင်တွေနဲ့မိတ်ဆွေအပေါင်းအသင်းတွေအတွက်ရည်စူးပြီးတော့အစားအသောက်လှူဒန်းဝတ်ပြုစုတောင်းတဲ့ပွဲဖြစ်ပြီးတော့ခမာပြက်ကတိန်အရဆယ်လားမြောက်လားရဲ့ပထမဆုံးရက်မှာကျင်းပတာဖြစ်ပြီးတော့15ရက်ကြာကျင်းပမှာပါ။နေမထွက်ခင်အစားအသောက်တွေကိုပူဇော်ဖို့ဖနော်မဲမျိုးတော်ကချက်အန်ဂရလာဆော်ဝါဖျားကြောင်းကိုလူတွေရောက်ရှိနေပါတယ်။ဒီဆုံးသူတချို့ကမကြမလွတ်ဖြစ်နေကြလို့သူတို့ကနေထွက်လာရင်သူတို့ကိုကြွေးတဲ့အစားအသောက်တွေကိုစားတောက်လို့မရဘူးလို့အဲ့ဒီမှာအယူရှိကြတာဖြစ်ပါတယ်။ကိမုတ်တို့အဖျော်တို့ကိုမြေပြင်ကိုပြစ်ကြွေးဒါမှမဟုတ်ဖျားရင်ပြင်ကအကြောင်းဆောင်လေးတွေမှာတွားထားပေးပါတယ်။နေထွက်လာရင်တော့ wet lankan ဖျားကိုတွားပြီးတော့ဖုံးကြီးတွေကိုစွန့်တဲ့ဝတ္ထုကတ်လို့ပြီးတော့အမြအတန်ဝေပါတယ်။ဒီပွဲတော်ကိုနိုင်ငံတွင်လူများပြားပါဝင်ပြီးတော့ဆင်နွှဲကြပါရစေ။
ဒီကနေ့စနေနေ့မှာကြာရောက်တဲ့အမေရိကန်အခြေခံဥပဒေနဲ့နိုင်ငံသားနေ့အထိမ်းအမှတ်အဖြစ်ထောင်ပေါင်းများစွာသောလူတွေအမေရိကန်နိုင်ငံသားဖြစ်လာကြတော့မှာပါစက်တင်ဘာ16ရက်နေ့ကနေ23ရက်တွင်ကျန်းသက်စွာကျိန်ဆိုခဲ့တဲ့အခမ်းအနားပေါင်း140မှာတနိုင်ငံလုံးကလူပေါင်း 38,000 ကျော်အမေရိကန်နိုင်ငံသားအဖြစ်ခန့်ယူမယ်လို့အမေရိကန်လူဝင်မှုကြီးကြပ်ရေးဌာနကပြောပါတယ်ဒါဟာ2016ခုနှစ်အတွင်းအများဆုံးအရေးအတွက်ပါဒီလိုပုံမှန်ထက်များတဲ့ကျန်းသက်စွာကျိန်ဆိုတဲ့အခမ်းအနားတွေကိုတောက်ချာနေကစတင်ခဲ့တာပါအမေရိကန်နိုင်ငံအမျိုးသားဥယျာဉ်စနစ်ရဲ့နှစ်တရာပြည့်နဲ့လည်းတိုက်ဆိုင်နေတဲ့အတွက်ဒီအခမ်းအနားအများပြားကိုပန်းညံနေတဲ့မှာကျင်းပကြပါတယ်ညောင်မျိုးကအဲလစ်ဂျွန်ဝါရှင်တန်ဒီစီမျိုးကလင်ကွန်နဲ့ဂျက်ဖဆန်ထိမ့်မှန်နေရာတွေမှာတော့တောက်ချာနေကအမေရိကန်နိုင်ငံသားဖြစ်လာသူရာပေါင်းများစွာကျန်းသက်စွာကျိန်ဆိုခဲ့ကြပါတယ်အခမ်းအနားတွေအဆုံးသတ်မှာတရားဝင်နိုင်ငံသားဖြစ်ရင်နောက်ဆုံးအဆွေအနေနဲ့အမေရိကန်ပြည်ထောင်စုပေါ်သစ္စာစောင့်တည်ပါမယ်အကြောင်းကတိသစ္စာပြုပွဲကိုလည်းဖက်ဒရယ်တရားသူကြီးတွေဦးဆောင်ပြီးပြုလုပ်ပေးနေပါတယ်အမေရိကန်နိုင်ငံသားဖြစ်လို့သူတွေဟာဥပဒေနဲ့အညီလုံဆောင်မှာဒီမှာလုံထုံးလုံနည်းတွေကိုအချိန်အကြာကြီးစောင့်ဆိုင်းလုံဆောင်ကြပြီးတော့နောက်ဆုံးရလကတေချာလာတာတော့မဟုတ်ပါဘူးနိုင်ငံသားဖြစ်ဖို့ရှောက်ထားသူတွေအနေနဲ့အမေရိကန်သမိုင်းကြောင်းအမေရိကန်အစိုးရနဲ့အခြေခံဥပဒေတွေအကြောင်းအခြေခံဘုဟုသုတရှိပါတယ်ဆိုတာပြသဖို့မေးခွန်းတရားပါတဲ့အမေဖြေတွေကိုကြက်မှတ်ထားမှာဖြစ်ပါတယ်ခင်ဗျာ
အခုတစ်ပတ်အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေမှာတော့ Liverpool က Chelsea ကိုနိုင်သွားပါတယ်။မနေ့တောက်ကြနေက Chelsea အသင်းရဲ့ Stamford Bridge ကွင်းမှာကစားတာမှာ Liverpool က Chelsea ကို 2-2 နဲ့နိုင်သွားပါတယ်။ Liverpool အတွက်ပထမဂိုးကိုတော့ Lovren က16မိနစ်မှာတွင်းယူခဲ့ပြီးတော့ဒုတိယဂိုးကိုတော့ Jordan Henderson က36မိနစ်မှာ area အပြင်ဘက်ကနေပြီးတော့ကန့်သွင်းသွားခဲ့ပါတယ်ရှင
်။စနေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုရနိုင်နဲ့မအေးတနာကျော်တို့ကပြောပြပေးတော့ပါရှင်ခုတော့သတင်းဆောင်မတွေကိုဆက်လိုက်ထုတ်လွှင့်ပေးပါမယ်27ရာစုပင်လုံညလာခံအပြီးပြန်လည်တွေ့ဆုံကြတဲ့အစည်းအဝေးမှာ80ဖော်ဆောင်မဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ဆွေးနွေးပွဲတွေမှာအပြစ်ရလက်မှတ်မထိုးရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါပါဝင်လာနိုင်ရေးအဓိကတိုက်တွန်းဆွေးနွေးခဲ့ကြတယ်လို့အပြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်နဲ့နိုင်ငံရေးပါတီကိုယ်စားလှယ်ကပြောဆိုပါတယ်အစိုးရလွတ်တော်တက်မတော်နဲ့အပြစ်ရတိုင်းရင်းသားလက်နက်ကိုင်တွေနိုင်ငံရေးပါတီကိုယ်စားလှယ်တွေပါဝင်တဲ့အစည်းအဝေးမှာအဓိကဆွေးနွေးခဲ့ကြတာပါမဆုမုံကအသေးစိတ်ပြောပြပါမယ်ရှင
်ဟုတ်ပါတယ် NND အစိုးရတဲ့လက်ထက်ပထမဦးဆုံးချိန်ကျင်းပါတဲ့27ရာစုပြည်လုံးညီလာခံမှာတော့အပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအစိုးရလွတ်တော်နဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေပါတက်ရောက်ခဲ့ကြတာပါနောက်6လကြာမှာတော့ဒုတိယအကြိမ်27ရာစုပြည်လုံးညီလာခံကျင်းပဖို့ရှိပြီးမကျင်းပခင်အချိန်အတွင်းမှာတော့တိုင်းနယ်ပြည်နယ်အသီးသီးမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့အမျိုးသားအဆင့်ဆွေးနွေးပွဲတွေကျင်းပမှာဖြစ်ပါတယ်ဒီလိုမျိုး80ကျင်းပမဲ့ဆွေးနွေးပွဲတွေမှာဆွေးနွေးနိုင်မှုနိုင်ငံရေးမူပေါင်းတွေချမှတ်နိုင်ရေး27ပင်လုံးညီလာခံအပြီးအစိုးရလွှတ်တော်တက်မတော်နဲ့အပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနိုင်ငံရေးပါတီကကိုယ်စားလှယ်တွေဟာ27ရာစုပင်လုံးညီလာခံအပြီးပထမဦးဆုံးအကြိမ်ပြန်လည်တွေ့ဆုံခဲ့ကြတာပါအဓိကဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှလည်းဒုဥက္ကဋ္ဌအဖြစ်တာဝန်ယူထားပြီး27ရာစုပင်လုံးညီလာခံဖြစ်မြောက်ရေးဗဟိုကော်မတီရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ဦးသူဝေကပြောပါတယ
်ဒီနေ့မနေ့ကလည်းအစည်းအဝေးလုပ်တယ်လीเนาะအဲ့ဒီဒီအစည်းအဝေးကတော့ဘာလဲလို့ဆိုလို့ရှိရင်ကျွန်တော်တို့လာမဲ့ဒုတိယငြိမ်းချမ်းရေးညီလာခံဒုတိယပင်လုံးကိုကျင်းပဖို့ကိစ္စနဲ့ပတ်သက်တာရယ်ဒီအဲ့ဒီညီလာခံမကျင်းပမီမျိုးသားအဆင့်နိုင်ငံရေးတွေဆွေးနွေးပွဲတွေလုပ်ဖို့လေအဲ့ဒါကတော့တိုင်းနယ်ပြည်နယ်တွေမှာလုပ်ရမယ်အဲ့ဒီကိစ္စတစ်ခုကိုမူပေါင်းနဲ့ရွေးဆဲတာပေါ့အစည်းအဝေးကိုထပ်ပြီးတော့ခေါ်မယ်လीအဲ့ဒါကတော့ရှင်းလင်းစားလုပ်မှဖြစ်မှာပေါ့เนาะအဲ့ဒီထပ်ခေါ်ပြီးတော့မှကျွန်တော်တို့အသေးစိတ်ကိုတခါပြပြီးတော့အဲ့ဒီအမျိုးသားအဆင့်ညီလာခံတွေကိုတခါတည်းဆက်ပြီးတော့ကျင်းပဖို့လုပ်မှာပေါ့เนา
ะရှင်းဆက်ဖော်ဆောင်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ဆွေးနွေးပွဲတွေမှာအပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါပါဝင်လာမယ်ဆိုရင်ပို့ပြီးတော့မှဆွေးနွေးမှုတွေဟာခိုင်မာအားကောင်းလာမှာဖြစ်တယ်လို့ဦးသူဝေကပြောပါတယ
်ပထမအစည်းအဝေးကြီးတော့ပြီးသွားပြီပေါ့เนาะပထမအစည်းအဝေးတုန်းကတော့ကျွန်တော်တို့ကိုယ်ရဲ့ဆန္ဒသဘောထားတွေကိုအားလုံးထုတ်ပြီးတော့ပြောကြတာပေါ့အဖွဲ့အစည်းတီးတီးကပြောကြတဲ့ဟာတွေပဲအဲဆွေးနွေးချက်တွေမရှိဘူးလေเนาะဆွေးနွေးချက်တွေမရှိခဲ့ဘူးအခုလာမဲ့ဒုတိယအစည်းအဝေးကြတော့အပြာလာဆွေးနွေးချက်တွေရှိမယ်ဆွေးနွေးချက်တွေရှိမယ်ပေါ့เนาะဆိုတော့အဲ့ဒါတိုးတက်မှုကိုဖြစ်စီမှာပေါ့ဗျာတကူကတော့နောက်တကူကတော့ဖြစ်ရင်ဟိုအစိုးရအဖွဲ့ရဲ့နောက်ပြီးကျွန်တော်လက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ရဲ့ကျွန်တော်နိုင်ငံရေးပါတီတွေရဲ့ပေါ့เนาะဒါတွေကအခုဆွေးနွေးချက်တာလို့အဲ့တော့ဒီကြားကလာမှာတော့ဖြစ်ရင်လက်မှတ်ထိုးထားသေးတဲ့အဖွဲ့တွေလည်းပဲသူတို့လည်းပါဝင်နေအောင်ဆက်ပြီးတော့ဆွေးနွေးနေတာပေါ့ဗျာเนาะသူတို့ပါလာမယ်ဆိုလို့ရှိရင်တော့ကျွန်တော်ဒီနယ်အစည်းအဝေးကပို့ပြီးတော့တိုးတက်မှုရှိသွားမှာပေါ့เนาะ
အပြစ်ရလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့တွေကတစ်ဖွဲ့ဖြစ်တဲ့ပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌ ဥခုမြင့်ထွန်းကလည်းဥတဝီလိုပဲအပြစ်ရလက်မှတ်မထိုးထားရသေးတဲ့အဖွဲ့တွေပါရှေ့လုပ်ငန်းစဉ်တွေမှာပါဝင်လာနိုင်မှုဆန္ဒရှိပါတယ
်ပြီးခဲ့တဲ့20ရာစုပြည်လုံးညီလာခံမတိုင်ခင်တုန်းက NC ကိုလက်မှတ်မရေးထိုးသိပေးမယ်လို့နှစ်ဖက်သဘောတူညီစာချုပ်တွေထိုးထားတဲ့အဖွဲ့ကြီးတွေအနေနဲ့လူသားချင်းနိုင်ငံရေးသူတွေကပါဝင်ရေးကိုကျွန်တော်တို့ဆွေးနွေးခဲ့ကြတာရှိပါတယ်ဒါအစိုးရဘက်သဘောထားရေပွန်ရသဘောထားကတော့ bilateral agreement နှစ်ဖက်သဘောတူညီရရှိတဲ့သူတွေအနေနဲ့မိမိသက်ဆိုင်ရာလူထုနဲ့ public consultation တွေလူထုသိဆုံးဆွေးနွေးပွဲတွေလုပ်နိုင်တဲ့ဆွေးနွေးနိုင်တယ်သို့တော့အမျိုးသားချင်းနိုင်ငံရေးသူတွေကအထီးတော့မရောက်ဘူးအဲ့ဒီလိုတော့တတ်မှတ်လို့မရအောင်ဆိုတဲ့သဘောထားတော့အကြမ်းဖျင်းပြောတာရှိပါတယ်သို့တော့လည်းပဲအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲမှာတော့ရုပ်ောက်ပွဲမှာနိုင်ပြီးပြည်စိမနိုင်ပြီးပြည်စိတရားဝင်ရက်တည်တဲ့ပါတီတွေအကုန်လုံးကဒါမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ခွင့်ကျင်းပကွင့်ရမှာဖြစ်ပါတယ်အဲ့ဒီလိုပဲကျွန်တော်တို့NCA ကိုလက်မှတ်မရေးထိုးသေးတော့လည်းပဲ NCA အကျိုးဖြစ်တဲ့နှစ်ဖက်သဘောတူညီချက်လက်မှတ်ထိုးရတဲ့ဒီနယ်ဆင့်ပြည်တော်မျိုးဆင့်သဘောတူညီချက်ထိုးရတဲ့ဖွဲ့စည်းတွေကတော့လူသားချင်းနိုင်ငံရေးဆွေးနွေးပွဲမှာပါဝင်လာခြင်းဖြစ်နောက်လက်မှတ်ထိုးပြီးတော့ NCA မှာပါဝင်လာတဲ့အခြေအနေကိုဟိုရောက်သွားနိုင်တယ်လို့ကျွန်တော်အဲ့လိုဒါကျွန်တော်မျှော်လင့်တာပေါ့လေဒါကြောင့်မို့လို့ဒီ NCA ကိုလက်မှတ်မရေးထိုးသေးပေမဲ့လို့ဒီနယ်ဆင့်ပြည်တော်မျိုးဆင့်သဘောတူညီချက်လက်မှတ်ထိုးရတဲ့အဖွဲ့တွေကတော့လူသားချင်းနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ခွင့်ရရည်ကတော့ကျွန်တော်ဆက်လက်ဆွေးနွေးရအောင်ပါဖြစ်ပါ
အခုတွေ့ဆုံခဲ့ကြတဲ့ပြင်ဆင်မှုအကြိမ်မြောက်နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းသုံးသပ်တဲ့အစည်းအဝေးကိုမနေ့စက်တင်ဘာလ16ရက်နေ့ဒီနေ့စက်တင်ဘာလ18ရက်နေ့နှစ်ရက်တာကျင်းပခဲ့ပါတယ်လွတ်တော်တာဝန်ရှိသူတွေနိုင်ငံရေးပါတီကိုယ်စားလှယ်တက်ရောက်ခဲ့တယ်လို့အစိုးရဘက်ကတော့ဒေါက်တာတင်မျိုးဝင်းဦးခင်စောဦးဦးအောင်ကြီးအပါအဝင်တက်မတော်ဘက်ကဒုတိယဗိုလ်ချုပ်ကြီးရာပြည့်အပါအဝင်တက်မတော်တာဝန်ရှိသူတွေတက်ရောက်ခဲ့ပါတယ်အစည်းအဝေးနှစ်ရက်တာအတွင်းမှာအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေဆက်ပြီးလုပ်နိုင်မှုအဓိကဆွေးနွေးခဲ့ကြပြီးဒီအတွက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲလုပ်ငန်းလည်းညို TOR ရေးဆွဲနိုင်မယ့်မူတွေကိုလည်းညှိနှိုင်းနိုင်ခဲ့ကြပါတယ်။လာမယ့်နိုဝင်ဘာလဆန်းမှာတော့လူမျိုးအလိုက်အကြောင်းအရာအလိုက်ဒေတာအလိုက်ကိုအခြေခံတဲ့တနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရစဲရေးစာချုပ် MCA ကပြဋ္ဌာန်းတဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့ပဲဖြစ်ပါတယ်ရှင်
။မဆုမွန်တင်ပြတော့ပါရှင်။ခုတော့ထောင်ဆန်းစုကြည်ရဲ့ American Key စင်တဲ့တင်ဖက်အလက်ပေးရအောင်ပါ။ Washington DC ကိုလာရောက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်တစ်ခုလို့မြန်မာအရေးသုံးသပ်သူတွေကပြောဆိုပါရယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာတော်အောင်ဆန်းစုကြည်နဲ့တိုင်းပြည်မှာဩဇာရှိစေတက်မတော်ကြားဆက်ဆံရေးအဆင်ပြေဖို့အတွက်အမေရိကန်ရဲ့တန်ခတ်မှုတွေရုပ်သိမ်းရေးကအရေးပါတယ်လို့ဆိုပါရယ်အပြည့်အစုံကိုမန္တနာချန်ကဆက်ပြောပြပါမယ်ရှင်
စက်တင်ဘာလ23ရက်နေ့မှာစတင်ခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့ American Key စဉ်ဟာမြန်မာအစိုးရတည်လက်ထက်နိုင်ငံခြားဆက်ဆံရေးမှာဗမ်မလာရေးမူဝါဒကိုကျင့်သုံးတယ်ဆိုတာအခိုင်အမာပြသဖို့ဖြစ်တယ်လို့သုံးသပ်ကြသူတွေလည်းရှိတယ်လို့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ American ပြည်ထောင်စုရဲ့တန်ခတ်မှုတွေရုပ်သိမ်းရေးတရားဝင်တောင်းဆိုဖို့အတွက်လာရောက်ချင်းဖြစ်တယ်လို့လည်းသုံးသပ်ကြသူတွေရှိပါတယ်။ဒါပေမဲ့လည်း American Key စဉ်ဟာအောင်မြင်တဲ့ Key စဉ်တစ်ခုဆိုတာကိုတော့အားလုံးကလက်ခံကြပါတယ်။ Washington DC Georgetown တက္ကသိုလ်ကမြမရေးကျွမ်းကျင်သူပါမောက်ခဒေးဗစ်စတိုင်းဘက်ကတော့ဒေါအောင်ဆန်းစုကြည်ရဲ့အခုခီးစဉ်တွင်မြမနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒဘယ်လိုရှိလဲဆိုတာကိုအခိုင်အမာပြသဖို့ဖြစ်တယ်လို့ဆိုခဲ့ပါတယ
်။ Well, the main goal is to make sure that she has a that Myanmar has a balanced foreign policy that she
ဒေါအောင်ဆန်းစုကြည်ရဲ့ American Key စဉ်အဓိကရည်ရွယ်ချက်ကတော့မြမနိုင်ငံအနေနဲ့ဟန်ချက်ညီတဲ့နိုင်ငံခြားရေးမူဝါဒမျိုးကျင့်သုံးတယ်ဆိုတာကိုပြသဖို့ပဲလို့ယူဆပါတယ်။တရုတ်ပြည်ကိုလည်းတွားခဲ့တယ်ဥရောပကိုလည်းတွားခဲ့တယ်အမေရိကန်ကိုလာတယ်ကုလသမဂ္ဂကိုလည်းတွားမယ်မကြသေးခင်ကလည်းအာဆီယံဘွဲ့တက်ရောက်ခဲ့တယ်ဒါတွေကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံအနေနဲ့နိုင်ငံခြားတိုင်းပြည်အစိုးရတွေအားလုံးနဲ့ဟန်ချက်ညီတဲ့မူဝါဒမျိုးထားရှိတယ်ဆိုတာကိုခိုင်မာကြောင်းပြသတာပါပဲဒါဟာတိတ်ကိုအရေးကြီးတယ်လို့လှုံ့ဆော်တဲ့အရာလည်းဖြစ်ပါတယ
်ဂျော့ချ်ဝါရှင်တန်တက္ကသိုလ်ကမြန်မာရေးကျွမ်းကျင်သူပါမောက်ခခရစ်စတီနာဖင်ကတော့အရင်ကနဲ့မတူတဲ့ဒေါအောင်ဆန်းစုကြည်ရဲ့အခုခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်တစ်ခုလို့မှတ်ချက်ပေးခဲ့ပေမဲ့တန်ခတ်မှုတွေအားလုံးမယုတ်သိမ်းပေးသေးတဲ့အပေါ်မှာတော့အခုလိုသုံးသပ်ခဲ့ပါတယ
် She wanted to see many of the economic sanctions lifted and those were lifted and I think that's important because
ဒေါအောင်ဆန်းစုကြည်အနေနဲ့စီးပွားရေးတန်ခတ်မှုအတော်များများယုတ်သိမ်းတာကိုမြင်ကျင်တယ်လို့ကျွန်မနားလည်ပါတယ်ရုပ်လဲရုပ်သိမ်းလိုက်ပါပြီ။ဒါအရေးကြီးတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့စစ်ဆိုးရလက်အောက်မှာဒီမိုကရေစီအပြောင်းလဲတွေဖြစ်ပေါ်လာဖို့တန်ခတ်မှုတွေကိုချမှတ်ခဲ့တာပါ။အခုလူလူကရွေးချယ်တင်မြှောက်ထားတဲ့နိုင်ငံရေးပါတီကအစိုးရရဲ့နေရာအများစုကိုထိန်းချုပ်ထားပါတယ်။တခြားအကြောင်းတွေရှိပေမဲ့လည်းအရေးယူတန်ခတ်မှုတွေဟာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အဟန့်တားဖြစ်စေတဲ့အကြောင်းရင်းတစ်ခုလည်းဖြစ်နေပါတယ်။ဒါပေမဲ့လည်းစစ်တပ်ကမြန်မာနိုင်ငံရေးမှာအရေးပါနေသေးပဲဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့လက်နက်တင်ပို့ရောင်းချမှုလို့တချို့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဆက်ထားတာဟာအတိတ်ပဲရှိပါတယ်။ စစ်တပ်ဟာတိုင်းပြည်ကာကွယ်ရေးမှာအရေးကြီးတယ်လို့ဒေါအောင်ဆန်းစုကြည်ကပြောခုပါတယ်။ဒါပေမဲ့လည်းဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံမျိုးမှာဒီကနေ့အချိန်တွေ့ရသလိုစစ်တပ်ကနိုင်ငံရေးအာဏာကိုရယူမထားသင့်ပါဘူး။ဒီအတွက်စစ်တပ်ကိုပြစ်မှတ်ထားတဲ့တန်ခတ်မှုမျိုးအထူးသဖြင့်လက်နက်အရောင်းအဝယ်ကိုတားမြစ်တာမျိုးကဆက်ရှိနေတာပါ။
ပမောက်ကဒေးဗစ်စတိုင်ဘတ်ကတော့ဒီမိုကရေစီအတွင်းကုပြောင်းရေးကာလမှာတက်မရော်နဲ့ဆက်ဆံရေးအဆင်ပြေဖို့ဆိုရင်အမေရိကန်ရဲ့ဒဏ်ခတ်မှုတွေဖယ်ရှားရေးဟာဒေါ်အောင်ဆန်းစုကြည်အတွက်လိုအပ်တယ်လို့ယူဆပါတယ
် I think that listening showing that she has something out of this trip is very important and the most important thing is the sanctions
အခုခီးစဉ်ကနေတခုခုထွက်ပေါ်လာတဲ့ဆိုတာကိုပြသနိုင်ဖို့အရေးကြီးတယ်လို့ထင်ပါတယ်ဒီထဲမှာအရေးကြီးဆုံးကတော့ဒဏ်ခတ်ပိတ်ဆို့မှုပါသူအနေနဲ့စစ်တပ်နဲ့ဆက်ဆံရေးကောင်းကျင်နေဆိုရင်မြန်မာစစ်တပ်ပေါ်အမေရိကန်ကဒဏ်ခတ်အရေးယူမှုတွေကိုဖယ်ရှားအောင်လှုပ်ဆောင်တာကသူ့အတွက်အများကြီးထောက်ကူဖြစ်စေနိုင်ပါတယ
်ဒါပေမဲ့လည်းမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအားလုံးရုတ်သိမ်းဖို့ကတော့အချိန်ယူရလဲဦးမှာဖြစ်ပြီးမြန်မာနိုင်ငံမှာစစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆွဲနိုင်ပြီးတိုင်းရင်းသားလက်နက်ကင်တွေနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုမှာတိုးတက်မှုတွေရှိလာမယ်ဆိုရင်တော့ကျန်နေသေးတဲ့ဒဏ်ခတ်မှုတွေကိုအမေရိကန်ပြည်ထောင်စုကဆက်ပြီးဖယ်ရှားပေးသွားနိုင်ပါတယ်လို့လည်းသူတို့ကသုံးသပ်ခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်ကတော့ဒီကနေ့မှနယူးယောက်မှာရှိတဲ့မြန်မာမိသားစုဝင်တွေနဲ့တွေ့ဆုံဖို့ရှိတယ်လို့ Harvard တက္ကသိုလ် Foundation ကချီးမြှင့်မဲ့2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာဆု Harvard Humanitarian of the Year ဆုကိုလက်ခံရယူဖို့ရှိပြီးစက်တင်ဘာလ19ရက်နေ့ကျရင်တော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပမဲ့ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်စက်တင်ဘာလ21ရက်နေ့မှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ရှင်
မနနာချမရှင်ခုတစ်ဆက်တည်းမြန်မာအပေါ်တန်ခတ်မှုတွေရုပ်သိမ်းလိုက်တဲ့အမြင်တွေကိုတင်ပြပါမယ်။အမေရိကန်ကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေရုပ်သိမ်းပေးဖို့လုပ်နေတာဟာအချိန်စောလွန်လွန်သေးတယ်လို့မြန်မာကြောက်စိန်လုပ်ငန်းနောက်ွယ်ကလျှို့ဝှက်မှုတွေကိုဖော်ထုတ်တင်ပြခဲ့တဲ့ Britain အခြေစိုက် Global Witness လူခွင့်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ဒေါခင်မျိုးသက်ကပြောပြပေးမှာပါ။
အခုအမေရိကန်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဝါရှင်တန် DC ခီးစဉ်အတွင်းအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံပြီးမှပဲမြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေရုပ်သိမ်းပေးဖို့အတွက်လှုပ်ဆောင်နေပြီဖြစ်ကြောင်းသမ္မတကပြောကြားခဲ့ပါတယ်။ဒီလိုရုပ်သိမ်းပေးတာဟာအချိန်မတန်သေးတဲ့အတွက်တိတ်ကိုစိုးရိမ်ကြောင်းမြန်မာကြောက်စင်းလုပ်ငန်းနောက်ွယ်ကလူခွင့်ရေးချိုးဖောက်မှုတွေသဘာဝပတ်ဝန်းကျင်ပျက်စီးမှုတွေနဲ့မတရားအမျက်ထုတ်နေကြသူတွေအကြောင်းအစိုးရခန်းစားရေးသားဖော်ထုတ်ခဲ့တဲ့ Britain အခြေစိုက် Global Witness အဖွဲ့ကဂျူမန်ကူဘာက VOA ကိုပြောပါတယ
်။ We're very concerned by President Obama's decision to take sanctions off sectors.
မြန်မာနိုင်ငံကကြောက်စင်းလုပ်ငန်းနဲ့ပတ်သက်ပြီးတော့ဒဏ်ခတ်အရေးယူထားမှုကိုသမ္မတ Obama ကဖယ်ရှားပေးလိုက်တာအတွက်ကျမတို့အလွန်ပဲစိုးရိမ်ပါတယ်။ဒီအတိုင်းပဲကျမတို့အဖွဲ့ကဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့နှစ်ရှည်လာများစုံစမ်းနေခဲ့တဲ့နေရာမှာ2014ခုနှစ်တစ်နှစ်ထဲမှာဒီလုပ်ငန်းကရတဲ့ငွေဟာဒေါ်လာတန်ပေါင်း3,100လောက်ရှိနေတာကိုတွေ့ရတာပါဒီလုပ်ငန်းကိုထိန်းချုပ်နေတဲ့လူတချို့ကလည်းအခုထိနိုင်ငံထဲမှာပဲရှိနေပါတယ်သူတို့တွေအတွက်ဒဏ်ခတ်အရေးယူမှုကသာတကယ်အရေးပါသလိုဒီလုပ်ငန်းမှာထင်သာမြင်သာရှိအောင်ရောဒီလုပ်ငန်းတိုးတက်လာအောင်နဲ့ဒီဒေသခံတွေအတွက်ပါလှုပ်ပေးနိုင်ပါတယ်ဒီလိုမျိုးထိရောက်မှုရှိနေတာကိုသမ္မတအိုဘားမားကဘာကြောင့်ရုပ်သိမ်းပေးလိုက်ရတာပါလဲအခုချိန်ဟာတိတ်ကိုစောနေပါသေးတယ်တကယ်ဆိုရင်ပြုပြင်ပြောင်းလဲမှုတွေတေချာလုပ်ပြီးတော့မှရုပ်သိမ်းပေးတင်ပါတယ
်အခုလိုအချိန်မတန်သေးပဲအရေးယူမှုတွေကိုရုပ်သိမ်းပေးခဲ့တဲ့အမေရိကန်အနေနဲ့မြန်မာနိုင်ငံအတွက်တကယ်တမ်းကူညီချင်တယ်ဆိုရင်ဒီကြောင့်စင်းလုပ်ငန်းအတွက်ထောက်ကူဖြစ်စေမယ်ပံ့ပိုးမှုတွေလုပ်ဖို့အတွက်အစီအစဉ်တွေကိုချပေးတင်ပါတယ်လို့လည်းပြောပါတယ်
The sanctions have there's been an announcement that they will lift sanctions but the sanctions haven't actually been lifted yet.
အခုချိန်ဟာတန်ခတ်မှုတွေရုပ်သိမ်းပေးမယ်လို့သာကြေညာသေးတာပါ။တကယ်မရုပ်သိမ်းသေးပါဘူး။ဒါကြောင့်မလို့ American အစိုးရအနေနဲ့ကြောက်စိမ်းလုပ်ငန်းမှာတကယ်တမ်းပြုပြင်ပြောင်းလဲလာအောင်မြန်မာနိုင်ငံအတွက်ဘာတွေလုပ်ပေးသင့်တယ်ဆိုတဲ့အစီအစဉ်တွေပါချမှတ်ရမှာဖြစ်ပါတယ်။ဒါတွေမကပါဘူး။နိုင်ငံတကာကလာရောက်ရင်းနှီးမြှုပ်နှံသူတွေကိုပါမြန်မာနိုင်ငံအတွက်ထိခိုက်မှုမရှိစေတဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်စေရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အခုမြန်မာနိုင်ငံမှာအဂတိလိုက်စားမှုတွေကအထူးသဖြင့်ဒီကြောက်စိမ်းလုပ်ငန်းအတွက်ရှိနေတော့မလို့ပ
ါကြောက်စိမ်းအပါအဝင်ကြောက်မြတ်လုပ်ငန်းတွေအတွက်လုပ်ွက်300ကျော်ကိုနောက်ထပ်တက်တန်းထပ်ပြီးတိုးမပေးဖို့အတွက်တဘာဝဝန်ကျင်ထိန်းသိမ်းဝန်ကြီးဌာနကအမိန့်ထုတ်ပြန်ခဲ့တာအပါအဝင်ဒေသရင်းတရားဥပဒေစိုးမိုးမှုအတွက်ပါမြန်မာအစိုးရအသစ်ကအရေးယူလှုပ်ဆောင်လာနေတာတွေ့ရပါတယ်။အမေရိကန်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကလည်းမြန်မာနိုင်ငံဟာအခုခါမှာကိုယ့်ခြေထောက်ပေါ်ကိုယ်ရပ်နိုင်ပြီမို့အရေးယူတန်ခတ်မှုတွေမလိုတော့ဘူးလို့ကြက်တပရင်းနေမှာပဲအမေရိကန်ထိတ်တန့်လွှတ်တော်အမတ်တွေကိုပြောကြားခဲ့တာပါ။ဒါကြောင့်အမေရိကန်ဘက်ကအရေးယူတန်ခတ်မှုတွေမလိုတော့ဘူးလို့မထင်ဘူးလားလို့မေးကြည့်တဲ့အခါမှာတော့
Of course, and Aung San Suu Kyi and the new government have already started to stand on their own. They have
already Aung San Suu Kyi ne asoya de ka ko chi ya paw ko yet pyo pyu yin pyaung le mu le sa lo ni da ba. Di lo ngae ma twi ya ye yu baw twi ko le pait pho lo ni da ma lo. Di lo lou saung na ha tait ko yee par de to tet mu phit par de. Pyatana ga pyaung le chin ni de pyaung le mu re ga de ke ma phit de da ba. Di lo chein ma dan khae yee yu mu re ga de ke a thauk ku pe nai ma de. တကယ်လို့သာတန်ခတ်အေးအေးယူမှုတွေကိုနည်းနည်းဆက်ထားလိုက်မယ်ဆိုရင်ပြောင်းလဲဖို့လက်ရှိလှုပ်ဆောင်နေတာတွေအားလုံးအတွက်ပိုကောင်းအောင်လုပ်နိုင်တဲ့အခွင့်အလမ်းတွေရရှိလာမှာဖြစ်ပါတယ်
။ American အစိုးရအနေနဲ့အရင်အာဏာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေလိုလူတွေချုပ်ဆင်းလုပ်ငန်းမှာအဓိကချက်ဆားနေတဲ့ဘိန်းဘီယံဝေချောက်ခန်းတို့လိုလူတွေနဲ့ပတ်သက်ပြီးပြည်ဝင်ခွင့်ဗီဇာပိတ်ပင်တာနဲ့တခြားတက်နိုင်တဲ့တားမြစ်မှုတွေကိုလှုပ်ဖို့ဒေါက်တာဆန်းစုကြည်ဆန္ဒပြုထားတဲ့နိုင်ငံတွင်ပွန်လင်းမြင့်တမှုရှိစေဖို့အတွက်ပံ့ပိုးမှုတွေလှုပ်ပေးဖို့ကြောက်စိမ့်တဲ့တခြားကြောက်မြင့်ရတနာလုပ်ငန်းအတွက်မူပေါင်းချမှတ်ရမှာကူညီရင်းဒေသခံတွေအတွက်အကျိုးရှိလာစေဖို့တွေကိုအမေရိကန်အစိုးရဘက်ကနေကြက်မှတ်ပြီးတာဝန်ခံတာဝန်ယူမှုရှိတဲ့ရင်းနှီးမြှုပ်နှံသူတွေပဲမြန်မာနိုင်ငံတွင်ဝင်ရောက်လာစေဖို့အတွက်အကူအညီတွေပေးနိုင်ပါတယ်လို့လည်း Miss Juman Kuba ကပြောပါတယ်
နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာနိုင်ငံခေါင်းဆောင်တူအနေနဲ့ပထမဆုံးအကြိမ်ဖြစ်အနောက်မြန်မာပြည်နိုင်ငံတွေစီကိုခရီးထွက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းတွေမှာဒီနိုင်ငံကြီးတွေရဲ့အခန်းကဏ္ဍပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုနားလဲပါသလဲ။မြန်မာနိုင်ငံငြိမ်းချမ်းတာယာဝါပြောရေးမှာဒီနိုင်ငံကြီးတွေအနေနဲ့အဓိကအခန်းကဏ္ဍကဆက်ရှိနေတယ်လို့လက်ခံထားကြပါသလား။အခုလာမယ့်စနေညဒိုင်းလီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီကနေ့ည9:00နာရီတိုင်းရဲ့လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။သောတာရှင်များရှင်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်းအမေခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာနယူးယောက်မြို့မှာမြန်မာအတိုင်းဝိုင်းနဲ့ဒီကနေ့စနေနေ့မနေ့9နာရီခွဲမြန်မာစံတော်ချိန်ည8နာရီမှာတွေ့ဆုံဖို့ရှိပါတယ်။ဒီလိုတွေ့ဆုံနေတာကိုကျမတို့ VOA မြန်မာပိုင်းရဲ့ Facebook ကနေတိုက်ရိုက်ထုတ်လင်းပေးသွားမှာပါ။ Facebook မှာ VOA Burmese News လို့ရိုက်လိုက်ရင်ကျမတို့ရဲ့ Facebook စာမျက်နှာကိုရောက်သွားမှာပါ။စာလုံးပေါင်းကတော့ VOA နောက်တစ်လုံးက BURMESE နဲ့နောက်ဆုံးတစ်လုံးက NEWS ဖြစ်ပါတယ်။စောင့်မျှော်ကြည့်ရှုကြပါအောင်ရှင်။နောက်နှစ်နာရီမှာထုတ်လင်းမယ့်ညပိုင်းရေဒီယိုအစီအစဉ်မှာလည်းဒီတွေ့ဆုံပွဲအကြောင်းသတင်းတင်ဆက်ပေးသွားအောင်ပါပါ။ခုတော့သတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါအောင်ရှင
်။အမေရိကန်နဲ့ရုရှားဆိုရတောင်းရှိသူတွေကသက်တမ်းတပတ်သာရှိသေးတဲ့ဆီးရီးယားပြည်ရဲ့စာချုပ်ကိုထပ်တိုးသွားဖို့ဆန္ဒရှိနေပြီးဆီးရီးယားနိုင်ငံအတွက်အကူအညီတွေပေးဖို့ကိစ္စကိုတော့မစတင်ရသေးဘူးလို့တောက်ကြနေကအတီးပြပြောကြလိုက်ပါတယ်။လေဘုံမျိုးအတွက်အသေးအတန်လိုအပ်နေတဲ့အရေးပေါ်အကူအညီတွေကိုတည်ဆောင်လာတဲ့ထရက်ကာအဆင့်40ဟာတူရကီနယ်ဇက်ကအောက်ခွန်ထူးစစ်ဆေးဂိတ်မှာရပ်နေရပြီးတော့အဲ့ဒီထရက်ကာတွေရှေ့ဆက်သွားခွင့်မပေးဘဲတားထားရတဲ့ပတ်သက်ပြီးတော့အမေရိကန်ကဆီးရီးယားဆိုရကိုပြစ်တင်ရှုတ်ချလိုက်ပါတယ်။ရုရှားဆိုရဝင်ရောက်နေရာယူထားတဲ့ယူကရိန်းနိုင်ငံခရိုင်းမီးယားဒေသမှာတနင်္ဂနွေနေ့မှာကျင်းပမဲ့ရုရှားလက်တော်ရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုမှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။ခရိုင်းမီးယားဒေသဟာယူကရိန်းနိုင်ငံရဲ့တသိပ်တသိသာဖြစ်ပြီးတော့ရုရှားကခရိုင်းမီးယားဒေသကိုထိန်းချုပ်ထားသမျှကာလပတ်လုံးဒီကိစ္စနဲ့ပတ်သက်ပြီးရုရှားဘက်မှပိတ်ဆို့မှုတွေဆက်ပြီးတော့ထားရှိမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကပြောပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာနယူးယောက်မြို့ကိုရောက်ရှိနေပြီးတော့အဲ့မှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ဒီကနေ့တွေ့ဆုံသွားဖို့ရှိပါတယ်။အဲ့နောက်တော့ဒေါက်တာဆန်းစုကြည်ဟာဘော့စတန်မြို့ကိုဆက်လက်ခီးထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ။
တရင်ချစ်ချုပ်ကိုကိုရနိုင်ကပြောပြပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twitch ဖြစ်ပါတယ် VOA American အတန်းညာဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.665 လိုင်းဒိုမီတာ51 kHz 5995တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လမ်းပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းကလာပါ
This program has come to you from the Voice of America, Washington.